စစ်ကောင်စီရဲ့အင်အားသုံးနေနေမှုတွေနဲ့ပတ်သက်လို့ပြင်းထန်တဲ့အချက်အလက်တွေပါတဲ့မြန်မာနိုင်ငံလူခွင့်အစည်းအခမ်းအကိုမတ်လ9ရက်နေ့မှာလူခွင့်ကောင်စီညီလာခံမှာမဟာမင်းကြီးတက်ဘောကတက်ကတင်သွင်းဖို့ရှိနေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်
နော်ရဲ့တွေ့တဲ့အခါမှာလည်းအမေလူခွေးကောင်စီခုနှစ်နှစ်မှစတာခုနှစ်နှစ်မှာတော့ကအစီရင်ခံစားအဲ့တဲ့ပုံမှန်ပြင်းထန်တဲ့အချက်တွေပါတဲ့အစီရင်ခံစားချက်ပြီးတော့ထုတ်ပါမယ်ကျွန်တော်တို့အားကိုးစရာနောက်တစ်ခါကျွန်တော်တို့လက်တွဲလှုပ်ဆောင်စရာလူခွေးမဟာမင်းကြီးဖြစ်မှာသိကြပါလိမ့်ဗျ
ဖေဖော်ဝါရီ24ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂလူခွင့်မှာမင်းကြီးဗော်ကတက်နဲ့တွေ့ဆုံချိန်မှာလဲမြန်မာနိုင်ငံမှာဆက်လက်ပြီးတော့ဆိုးဝါးနေတဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုတွေရွာတွေမီးရှို့လူတွေကိုဖမ်းဆီးတပ်ဖြတ်နေတဲ့အခြေအနေတွေကိုတင်ပြခဲ့ကြောင်းလူခွင့်ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်လူခွင့်မဟာမင်းကြီးတာဝန်ကိုမနစ်ကစတင်ထမ်းဆောင်ခဲ့တဲ့ဗော်ကတက်အနေနဲ့သူ့ရဲ့မြန်မာနိုင်ငံအစိုးရခန်းစာကိုပထမဆုံးအချိန်တင်သွင်းမှာလဲဖြစ်ပါတယ်မဟာမင်းကြီးအနေနဲ့ရွှေကြအရေးနဲ့ပတ်သက်တဲ့အစိုးရခန်းစာကိုမကြာခင်ကတင်သွင်းထားတာဖြစ်ပါတယ်92ကြိမ်မြောက်လူခွင့်ကောင်စီညီလာခံကို February 29ရက်နေ့တနင်္လာနေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့ April 4ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုယ်စားလှယ်အရေးမှာတော့မနစ်ကညီလာခံလို့ပဲခုံအလွတ်ထားရှိမှာဖြစ်ပါတယ်။မြန်မာကိုယ်စားလှယ်နေရာအတွက်ဘသူကိုထားမလဲဆိုတာဆုံးဖြတ်ချက်ချဖို့ကုလသမဂ္ဂအထွေထွေညီလာခံကရှေ့ဆိုင်ခဲ့ပြီးလက်ရှိမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။